ကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဒီဖားကံမြို့ရဲ့အဓိကဝင်ပေါက်လမ်းပေါ်ကနတ်များတက်စခန်းကိုတော့ KIA ကဒီကနေ့မနက်ပိုင်းမှာပဲသိမ်းယူလိုက်ပါတယ်တချိန်တည်းမှာပဲဒီဖားကံမြို့ရဲ့အင်းတော်ကြီးဒေသဘက်ကတခြားအဝင်လမ်းဖြစ်တဲ့ဆက်စင်းဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်နတ်များဘက်မှာတော့စကန်လွတ်လိုက်ရပြီမဲ့စစ်ကောင်စီဘက်ကလေကြောင်းကပုံကျဲတာတွေဆက်ပြီးတော့ရှိနေတာကြောင့်တင်းချောင်ရတဲ့ဒေသခံတွေနေရမပြန်နိုင်ကြသေးတယ်လို့ဆက်စင်းဘက်မှာလည်းတိုက်ပွဲကြောင့်ရွာလုံးကျွန်းနီးပါးတင်းချောင်ရတာတွေရှိပါတယ်ရန်ကုန်ကနေပေးပို့တဲ့ဒီဖားကံဒေသတိုက်ပွဲအခြေအနေအပြည့်စုံကိုတော့ကိုစံကျော်ပြောပြပါမယ်ရှင
်မြစ်ကြီးနားမိုးကောင်းနဲ့ဖားကံကိုအဓိကဆက်သွယ်ထားတဲ့လမ်းပေါ်ကအကြီးဆုံးစစ်ဆေးဂိတ်ဖြစ်တဲ့နတ်ညာတက်စကန်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့ကဒီလ9ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေကြောင်းကပါအပြင်းထန်ခုခံတိုက်ခိုက်ခဲ့ပြီးနောက်ဒီကနေ့မနက်မှာတော့စခန်းကိုလက်လွတ်ခဲ့ရပါတယ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကနက်ညာစခန်းကိုတင်းယူခဲ့ကြောင်းနဲ့စစ်သုံးဘန်းအချုပ်ဖမ်းဆီးရမိကြောင်းအခုလိုအတည်ပြုပြောကြားပါတယ
်အခုတည်းရတဲ့ဒလီရကတော့ဒီဘက်နဲ့ခုနကယုံကြည်နော်ပါပြီးပါတင်းစီရမိပြီဆိုတဲ့တရင်ပေးမှုချက်တော့ရပါတယ်အဲ့တော့ကျွန်တော်တို့ချားတာကတော့ကျွန်တော်တို့ဝန်စီဒီမှာဖန်သွားတယ်ဆိုတဲ့ဟာကိုပဲကျွန်တော်တို့ချားရပါတယ်။ချားနေဟာတရားတော့မချားသေးပါဘူးခင်ဗျာ
။ဒေတာတွင်သတင်းမီဒီယာအချို့မှာတော့ဒီကနေ့မနက်မှာနဲ့ရတက်စကန်ကအလန်ဖြူထောင်လက်နက်ချခဲ့တာကြောင့်စစ်ကောင်စီတပ်ကအရာရှိတွေအပါအဝင်လူ30လောက်ကိုဖမ်းဆီးရမိကြောင်းလက်နက်ခံရန်တွေလည်းတင်းစီရမိကြောင်းဖော်ပြပါတယ်။တချိန်တည်းမှာပဲဟိုပင်အင်းတော်ကြီးဘက်ကအဝင်လမ်းပေါ်ကဆယ်စင်းဘက်မှာလည်းတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးအရင်ရက်ကတော့ရဲစခန်းကိုတင်းယူလာကြားသိရကြောင်းဘုံမူကြီးနော်ဘူးကပြောပါတယ
်အဲ့ဘက်မှာတော့တိုက်ပွဲဆက်ဖြစ်တယ်ဆိုတော့ကြားပါတယ်တနေ့ကအဲရဲစခန်းကိုပေါ့လေတင်းလာဒီလိုပဲပြောကြတာပဲ
နဲ့ရတက်စခန်းကို KIA ကတင်းယူပြီးနောက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကထပ်မံပုံကျဲတိုက်ခိုက်တာတွေရှိနေကြောင်းနဲ့တိုက်ပွဲကြောင့်တင်းချောင်းနေတဲ့ရွာသူရွာသားတွေလည်းနေရမပြန်ရဲသေးကြောင်းနဲ့ရဒေသခံတို့ကပြောပါတယ
်ပုံပြင်းရကမလေးဘူးမရှိသေးတဲ့ကိုကျွန်တော်တို့ဒီမှာပုံနေတယ်ခေါ်ဒီပြန်ရသေးဘူးနိုင်ရမှာတော့အင်းတူတူလောင်သွားပြီကအစ်စ်လုံးလည်းကြောက်မှဖြစ်ရ
ဆယ်စင်းရွာဘက်မှာလည်းတိုက်ပွဲကြောင့်ရွာလုံးကျွနီးပါးတိမ်းရှောင်နေကြကြောင်းဆယ်စင်းရွာသားတွေနဲ့နှိဆက်တဲ့ဒေသခံတူကပြောပါတယ
်လောလောဆယ်ရကသူရလိုက်ရတော့ဒေလိရဆောင်ရပါဗျာကျွန်တော်ကြားလာကတော့အဲဒီရွာဘက်စကိုင်းတိုင်းဘက်တွေစကိုင်းတိုင်းဘက်ကဟိုဘက် homeland station ရှောင်နေလူတွေရှိတယ်အဲဒီဘက်အင်းတော်ကြီးဘက်ပေါ့နော်အင်းတော်ကြီးဘက်နောက်မွန်းမြို့နယ်တွေရှောင်နေလူတွေဆိုများများပါတယ်အရွာလုံးနီးပါးပါဗျာလောလောဆယ်တော့အိမ်ဆောင်တဲ့လူနဲ့အနည်းငယ်လောက်ပဲကျန်တယ်လို့ပြောတယ်
ဆယ်စင်းကြီးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာတည်ရှိပြီးစစ်ကောင်စီတပ်နဲ့ SNA ခေါ်ရှမ်းပြည်အမျိုးသားတပ်တွေပူးပေါင်းစခန်းထိုင်ထားတဲ့နေရာဖြစ်ပါတယ်။2022ခုနှစ်အတွင်းကလည်းစစ်ကောင်စီပူးတဲ့တပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်ခဲ့ပြီးကြီးရွာရှိနေအများပြားမီးလောင်ပျက်စီးခဲ့ရပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်စံကစတင်ပြီးဖားကန့်မြို့နယ်ကိုထိုးစစ်ဆင်တိုက်ခတ်ခဲ့ရမှာမြစ်ကြီးနားဖားကန့်လမ်းပေါ်ကနန်သိန်းအင်းတော်ကြီးဖားကန့်လမ်းပေါ်ကခွေခါတာမခန်ကတိုင်းတောင်စတဲ့တက်စကန်တွေကိုတင်းယူထားတာပါဒီနှစ်မလဆန်းမှာတော့ဌာနချုပ်လိုင်စာအနီးနဲ့ဝိုင်းမော်မိုးမောက်မန်စီမြို့နယ်တွေမှာလည်း KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတရတာကာလအတွင်းမှာတက်စကန်ကြီးငယ်60ကန်းကိုတင်းယူခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသကကုံတွယ်ရေးစခန်းတစ်ခုဖြစ်တဲ့လွယ်ကျယ်ကိုလည်းတင်းယူခဲ့ပါတယ်လက်ရှိမှာတော့ဗမော်မြို့ဟာစစ်ရေးအရချင်းချောက်ခံနေရပြီးဒေသခံတွေတင်းရှောင်တာလည်းရှိနေပါတယ်ခင်ဗျာ